ပြီးခဲ့တဲ့နိုင်ပိုင်းတွင်းကပဲဒီကုလသမဂ္ဂထွေထွေညီလာခံရဲ့83ချိန်မြောက်တတိယကော်မတီရှင်းပေါင်းမှာမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးနဲ့ပတ်သက်လို့ဒီပြောဆိုချက်တွေပြီးဆုံးသွားခဲ့ပါလေ။အဲ့ဒီအထက်မှာဒီမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးစုံစမ်းစစ်ဆေးမှုမစ်ရန်ဟီလီကရခိုင်ပြည်နယ်ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေမှာလူခွင့်ရေးချိုးဖောက်မှုတွေဆက်ပြီးတော့ကြီးမားနေရုံပဲဖြစ်တယ်။ဒါတွေကိုအဆုံးသတ်နိုင်မှုကုလသမဂ္ဂနဲ့နိုင်ငံတကာတိုင်ဝမ်ကကြိုးပမ်းတဲ့အကြောင်းနဲ့မြန်မာနိုင်ငံအတွင်းမှာဒီမိုကရေစီနယ်ပယ်ကလည်းကျင်းမြောင်းလာနေတဲ့အကြောင်းသူပြောခဲ့ပါတယ်။ဒီအကြောင်းပြည်စုံကိုဒေါ်လာတန်းဆက်ပြီးတော့ပြောပါလိမ့်မယ်ခင်ဗျာ
။83ချိန်မြောက်ကုလသမဂ္ဂထွေညီလာခံကြီးရဲ့တတိယကော်မတီမှာအောက်တိုဘာ23ရက်အင်္ဂါနေ့ကမြန်မာနိုင်ငံဆရာလူခွေအထူးစုံစမ်းစစ်ဆေးရေးမှူးမစ်ရန်ဟီလီကအစီရင်ခံခဲ့ရမှာပြီးခဲ့တဲ့လကလူခွေကောင်စီကချမှတ်ခဲ့တဲ့မြန်မာနိုင်ငံရဲ့လူခွေချောပေါက်မှုတွေကိုစုံစမ်းစစ်ဆေးဖို့တည်ကြလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတရားချမှတ်နိုင်ခဲ့တာဟာအတက်စရာဖြစ်တယ်လို့အခုလိုအစချီပြောကြားခဲ့ပါတယ
် There is a glimmer of hope on the horizon for justice for the people of Myanmar.
တရားမျှတမှုနဲ့ပတ်သက်လို့မြန်မာလူမျိုးတွေအတွက်မျှော်လင့်ချက်ရောင်းချီးတန်းခဲ့တာကကြည်နာစရာပါ။စက်တင်ဘာလကကျမအကြံပြုခဲ့ပြီးနောက်ပိုင်းရပ်ဖက်လူအဖွဲ့အစည်းတွေနဲ့အချက်အလက်ရှာဖွေအဖွဲ့တွေရဲ့ပြင်းပြင်းထန်ထန်တိုက်တွန်းမှုကြောင့်လူခွေးကောင်စီကဆုတ်ဖြတ်ချက်တရားချမှတ်ခဲ့ခြင်းပါပဲ။2017ကစလို့မြန်မာနိုင်ငံမှာအဆိုးရွားဆုံးကျူးလွန်ခဲ့တဲ့နိုင်ငံတကာပြည်မှုတွေနိုင်ငံတကာဥပဒေတွေကိုချိုးဖောက်မှုတွေကိုစုဆောင်းရှာဖွေစုံစမ်းစစ်ဆေးပြီးခွဲခြားစိတ်ပြစီစစ်နိုင်မဲ့တီးကြလွတ်လပ်တဲ့ mechanism တရားချမှတ်နိုင်ခြင်းပါပဲလို့ Miss Yankee Lee ကပြောသွားခဲ့တာဖြစ်ပါတယ်။ဒါအပြင်2014ကစလို့မြန်မာနိုင်ငံအထူးစုံစမ်းစစ်ဆေးရေးမှူးဖြစ်ခန့်အပ်ချင်းခံခဲ့ရပြီး6ချိန်မြန်မာနိုင်ငံကိုတွားရောက်ခွင့်ရပြီးတဲ့နောက်မြန်မာအစိုးရကသူ့အပေါ်ပြီးခဲ့တဲ့နှစ်ကပြည်ဝင်ခွင့်ပိတ်ပင်ခဲ့တာနဲ့ပတ်သက်လို့လည်းပြန်လည်စဉ်းစားပေးဖို့ Miss Yankee Lee ကတိုက်တွန်းခဲ့ပါတယ်။
The government of Myanmar continues to deny my access, creating difficulties for my ability to assess the human rights.
မြန်မာအစိုးရအနေနဲ့ကျမကိုပြည်ဝင်ခွင့်ဗီဇာပိတ်ခဲ့တာကြောင့်မြန်မာနိုင်ငံမှာလူအခွင့်အချီတွေကိုကျမအနေနဲ့စုံစမ်းစစ်ဆေးနိုင်ဖို့အခက်အခဲတွေရှိစီခဲ့ပါတယ်။မြန်မာအစိုးရအနေနဲ့ဒီရည်ရည်ချက်ကိုပြောင်းလဲမယ်လို့ကျမမျှော်လင့်ပါတယ်။ကျမနဲ့အတူအချက်အလက်ရှာဖွေရေးအဖွဲ့ကိုကျင်းပမြစွာပြည်ဝင်ခွင့်ဗီဇာမပေးခြင်းဟာဒီမိုကရေစီအသွင်ကူးပြောင်းရေးတရားဥပဒေစိုးမိုးရေးနှင့်လူအခွင့်အရေးကိုထိန်းသိမ်းမှုပြစ်ထားတဲ့ခရီးကိုဆန့်ကျင်ရာရောက်ပါတယ်လို့မစ်ယန်ဟီလီကထောက်ပြခဲ့တာပါ။ဆက်လက်ပြီးသူအနေနဲ့မြန်မာနိုင်ငံသားတွေနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုအထူးလေးစားပြီးမျှော်လင့်ချက်ထားခဲ့ပေမယ့်လို့လေလက်တွေ့အခြေအနေကြောင့်သူအနေနဲ့စိတ်ပြက်ခဲ့ရတယ်လို့မစ်ယန်ဟီလီကပြောပြီးဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေမြန်မာအစိုးရဘက်ကလှုပ်ဆောင်ခဲ့ခြင်းမရှိတာကိုအခုလိုထောက်ပြခဲ့ပါတယ်
။ I will now describe to you the deplorable situation that exists in Myanmar, demonstrating that the government fails to live up to its international law obligation.
မြန်မာအစိုးရအနေနဲ့နိုင်ငံတကာဥပဒေတွေကိုလိုက်နာခြင်းမရှိတဲ့အတွက်မြန်မာနိုင်ငံမှာဆိုးရွားနေတဲ့အခြေအနေတွေကိုကျွန်မရှင်းပြလိုပါတယ်။အရဖက်ဆိုးရွားဟာစစ်တပ်ကိုထိန်းချုပ်နိုင်စွမ်းမရှိဘူးဆိုပြီးမြန်မာအစိုးရအရာရှိတွေကအမြဲစင်ကြီးပေးခဲ့ကြပါတယ်။ဒါဟာမှန်ပါတယ်။ဖွဲ့စည်းပုံခြေကံဥပဒေရစစ်တပ်ကိုတည်တာတဲ့အာဏာပေးထားပါတယ်။ဒါပေမဲ့ရပ်ဖက်အစိုးရဌာနတွေကလုံနိုင်စွမ်းရှိတာအများကြီးရှိပါတယ်။ဒါပေမဲ့သူတို့ကတည်တည်သာသာပဲဖြစ်ဖြစ်မတည်မသာပဲဖြစ်ဖြစ်လုံနိုင်ပေမဲ့မလုံကြတာတွေ့ရပါတယ်။နိုင်ငံတော်အကြံပေးပုဂ္ဂိုလ်အနေနဲ့လည်းဒီမိုကရေစီအတွက်ကာလကြာရှည်တိုက်ပွဲဝင်ခဲ့တာတွေကိုမပြစ်တင်ပါဘူး။ဒါကြောင့်မြန်မာနိုင်ငံမှာရက်စက်ကြမ်းကြုတ်မှုတွေလူအခွင့်အရေးကျွလွန်ချိုးဖောက်မှုတွေအတွက်သူ့အနေနဲ့ကျင့်ဝတ်တိုက်ခါပိုင်းနဲ့နိုင်ငံရေးလုပ်ပိုင်ခွင့်အာဏာကိုသုံးပြီးအဆုံးသတ်ပေးဖို့ကျွန်မတိုက်တွန်းပါတယ်လို့မစ်ယန်ခီလီကပြောသွားခဲ့တာဖြစ်ပါတယ်။ဒါ့အပြင်ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေလုပ်နိုင်ပြီမဲ့လို့လေမြန်မာစုရဘက်ကလုံတင်ပြီမဲ့မလုပ်ခဲ့တဲ့အရေးယူဆောင်ရွက်မှုတွေကြောင့်ဒီမိုကရေစီနယ်ပယ်ဟာပူကြီးမြောင်းလာတာတွေ့ရတယ်လို့လေမစ်ယန်ဟီလီကထောက်ပြခဲ့ပါတယ
် The government could choose to undertake reforms to end the ever shrinking of the
ဆိုရအနေနဲ့ဒီမိုကရေစီနယ်ပယ်ပူကြီးမြောင်းမှုတွေကိုအဆုံးသတ်စေမဲ့ပြုပြင်ပြောင်းလဲမှုတွေကိုရွေးချယ်လှုပ်ဆောင်နိုင်ပါတယ်ဒါပေမဲ့အစိုးရလုတ်ခဲ့ဓာတွေနဲ့လုတ်တင်ပေမဲ့မလုတ်ခဲ့ဓာတွေကြောင့်အခြေအနေဟာပူဆိုးလာနေပါတယ်ဖိနှိပ်ချုပ်ချယ်တဲ့ဥပဒေတွေကိုပြုပြင်ဒါမှမဟုတ်ဖြတ်သိမ်းပေးဖို့ကျမနှစ်ပေါင်းများစွာထောက်ပြခဲ့ပါတယ်။ဒါပေမဲ့ဆက်ရှိနေသေးပါ။ပြဋ္ဌာန်းခဲ့တဲ့ဥပဒေသစ်တွေဟာဖိနှိပ်ချုပ်ချယ်ပြီးနိုင်ငံတကာစံနှုန်းတွေနဲ့လည်းမကိုက်ညီပါဘူး။ say now she pissia, council maro. Lu queen name, but young had a mudwego, taupiare, ludwego, ye you bull, and at the prayer, don't be there, colony key, ubri, we say shinny, jimabe. Yala garo, no big, canyara ne, go by sensa, deep ya, chime pipare, lu, miss yahi liga, taupia, dwajin pipare. Yamananga machine, we drained out we, so sha, do we need it. The way to last while Lusong, Gejade, Dre, Pansi, you, Kayade, Drin Rigole, Tuni, Ne, Boman, Jati, Nia, Jong, Miss Yanghi Liga, Taupia, Gedi, Rider, Drin Down, Udo, Pansi, Kayamu, Natau Sangaga, Pinyay, Policy, Bo, Santa Biadu, Rig, Becca, Shinny, like Hedde, Mutmi, Shinny, Talking King Jogo, Tonga, Chola, Chama Mupin, a cool now song, Yangon, Dai Suya Bo, We Pangelu. 11 media drained out, don't oo pansy, ye you, Kaya Mune, Badelule, Miss Yanghi Liga, Tedwin Pyojabi, Democracy, Lupezi, Ma, Longanta went Tasang Hugo, Yazwin Hulu, Tamadaha, Lekan Nanziam, Shibu, Lupiogevare, Chene Mare, Piri Ma, Gachin, Shambinere Ma, Natang Sitika Salu, Doka de Bound, the Dangerha, IDB, OA, Medri, Pini Jabi, Ludaji Sana Mu, Taku Yashi Mudri, Nebani B. You can't be near Male. At this, how day? A yard we have. Muslim do need the Chalu Presidu go, Quaja ya yaute to it. A young Quaja mu Dajang, Yamanang, Lu, Queen, Juno, Chopa, who we go, you, Nangu, Nangan guiding his, Sele, Losong, Dwadin, Lu, Miss Yanghi Liga, Dai Dong Gevare.
Those serious crimes under international law have been.
Lu, Juno, Ludwego, you, Nangu, Leshi, ICC, Ne, Lu, Queen, Kamsidoga, you, Nangu, Jovan Hugo, Jema, Juzovare. You can be Nema, Lumio, don't tap him, Hune, Lu Dam, Yunwe, Dribo, Julo, Hupin, Shane, Kachin, be near Rima. ดูดาดรีบอจูหลုံမှုတွေဟာနိုင်ငံတကာဥပဒေအရကြီးလေးတဲ့ပြစ်မှုတွေဖြစ်ပေမဲ့မြန်မာအစိုးရကအပြစ်မရှိကြောင်းဆင့်ညင်းနေတာတွေ့ရပါတယ်။လက်ရှိ ကျက်ွက်နေတာတွေ့ရပါတယ်လို့မစ္စယန်ဟီလီကပြောကြားခဲ့ပြီး ICC နဲ့လူခွေးကောင်စီအပြင်လုံခြုံရေးကောင်စီနဲ့ကုလသမဂ္ဂထွေထွေညီလာခံကြီးတို့ကတနည်းတညွတ်ထိရည်ကြပြီးမြန်မာနိုင်ငံလူခွေးနဲ့ပတ်သက်လို့အရေးယူဆောင်ရွက်ကြဖို့ကိုလည်းမစ္စယန်ဟီလီကညှိနှိုင်းမှတိုက်တွန်းသွားပါတယ်ရှင်။